ရှမ်းပြည်တောင်ပိုင်းမိုးပြဲရေကာတာဖွင့်ချလိုက်ပြီးတဲ့နောက်ဘလူးချောင်းတစ်လျှောက်ကရေပေးသင့်ချေရွာသားတွေဘေးလွရာကိုပြောင်းရွှေ့နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီရေပေးကြောင့်စိုက်ပျိုးမွေးမြူလုပ်ငန်းတွေလည်းထိခိုက်မှုတွေရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းကရေပေးသင့်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဟိတ်တန်စင်ပြောပြပေးပါအောင်ခင်ဗျာ
။မကြသေးခင်ရက်တွေကမိုးပြဲရေကာတာဖွင့်ချလိုက်ပြီးတဲ့နောက်ဘလူးချောင်းတစ်လျှောက်ကကြေးရွာ10ခုထပ်မင်းရေကြီးရေရှမ်းမှုနဲ့ကြုံနေရပြီးတော့စစ်ဘေးရှောင်တွေနဲ့ဒေသခံတွေအရေးပေါ်ရွှေ့ပြောင်းထားရတယ်ဆိုပြီးမိုးပြေစစ်ဘေးရှောင်ကော်မတီတာဝန်ရှိသူတယောက်ကဖေဝေကိုပြောပါလေ
ဒီမြုပ်တော့ကျတော့ဒီမိုးပြေမြုပ်ပေါ်လေးရက်ကွဲပေါ့နော်လေးရက်ကွဲမြုပ်လိမ့်မယ်နော်ဒီမိုးပြေအင်းဖက်လိုက်အင်းပေါဝင်ပေါ့နော်ဒီဟိုကြရပြည်နယ်ဖဲဆိုရင်ဒီပေါင်းတော်အင်းတို့ဒီပြားပြည်ပြားနေကြရဥပါရစီအကောင်လောကဒီကမ္မချီကြေးရွာကျတော့ဒီဆယ်ရွာဝန်းကျင်လောက်တော့မြုပ်သွားတာပေါ့နော်။နောက်ပြီးစီးလေးဆောင်နဲ့ဒေသခံတွေကျတော့ဒီ1200 1500ကျားဝန်းကျင်လောက်တော့ဒီရာကြီးရှိပြောင်းကျတာပေါ့နော
်။မိုးပြေရေကတာဖွင့်ချလိုက်ပြီးတဲ့နောက်ဆက်တွဲရေဘေးတင့်အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောခွင့်ရလူမှုရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမယ်လည်းမရခဲ့ပါဘူး။ရေးပေးချောင်းဒေသခံတွေအဓိကလုံခြုံနေတဲ့လုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတယ်ဆိုပြီးမိုးပြေစစ်ပေးဆောင်ကော်မတီတာဝန်ရှိသူတွေကပြောပါတ
ယ်။ဒီမိုးပြေဖက်ချောင်းကခန့်မှန်းချေရဆိုရင်လေမြေကဒီ1000ဝန်းကျင်လောက်တော့ပျက်စီးတော့ပေါ့နော်။ဒီဒီငါကန်ကျတော့ဒီမိုးပြေဖက်ချောင်းကဒီဧက200ဝန်းကျင်လောက်တော့ပျက်စီးသွားတော့ပေါ့။အော်ဒီရေမြုပ်သွားတော့ပေါ့နော်။လေ200ဝန်းကျင်လောက်တော့ရှိနေတယ်ပေါ့။ဒါပေမဲ့ကြရပြည်နယ်ဖက်ချီရောကျော်လဲအတိအကျမသိရသေးဘူးရ။
မိုးပြေမျိုးပေါ်လေးရက်ကွက်နဲ့ဒီမောဆုဘက်ကဖျားပြူကြီးရွာဖျားနေကြီးရွာအပဝင်းလွိုက်ကော်ဘက်မှာလေးရေနေမြုံနေတာပါရေဘေးတင်တွေအတွက်အရေးပေါ်အကူအညီတွေလည်းလိုအပ်နေတယ်ဆိုပြီးမိုးပြေစီဘေးရှောင်ကော်မတီတာဝန်ရှိသူတွေကပြောပါလေ
ချို့လူတွေကြတော့ဒီအစားတောက်တွေအစားဝင်းတွေအတွက်အဲ့ဒါရေမြုပ်သွားတဲ့ဟာအဲ့ဒီပေါ်လုံးစုသွားတဲ့ဟာတွေပေါ့နော်အဲ့ဒါကျတော့အကူကြီးတော့လူအရပေါ့နော်ဒီကတူရဲ့တွေ့စာတော့ရေးတဲ့ပေါ့အခြေခံစာတော့ကုန်ပြီပေါ့နော်နောက်ဥစားချူလူအမှာပေါ့အခုလက်ရှိထိတော့ကျော်ကြားမိရကျတော့ဒီကြီးကြီးမမအလူလာပေးတာလည်းကွဲ့အစီရောတစ်ခွဲမရှိသေးဘူးပေါ့နော်အဲ့ဒီအချူတော့ရှိလိမ့်မယ်ဒါပေမဲ့ဒီတတိပုဂ္ဂလနေပေးတဲ့ဟာတွေနောက်ပြီးတော့အတင်ဖွဲ့တစ်ခုဆိုလည်းဒီနည်းနည်းတတိမမွားလေးတဲ့အမျိုးလောက်ပဲတော့ရှိသေးတယ်ပေါ့နော်
မကြသေးခင်ရက်တွေကဘလူးချောင်းရေရှစ်ပေထက်မနည်းမြင့်တက်ခဲ့ပြီပဲလေအခုနောက်ပိုင်းနှစ်ပေလောက်ရေပြန်ကျတော့တယ်ဆိုပြီးဒေသခံတွေကပြောပါလေမိုးပြင်းမှာတော့ရေရှည်ဝန်းရည်အတွက်မိုးစဘာနဲ့ငားမွေးမြူရေလုပ်ငန်းကသာအဓိကလုပ်ကိုင်နေတာဖြစ်ပြီးအခုလိုမျိုးရေကြီးနှင်းမြှုပ်မှုတွေကြောင့်ရေရှည်စားနပ်ရိက္ခာဖူးလုံမှုထိခိုက်မှာကိုလေးစိုးရိမ်နေရပါတယ်ရှင်